မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေလူနည်းစုတိုင်းရင်းသားတွေအရက်သားတွေအပေါ်စိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့မှုနဲ့စစ်တပ်ရဲ့နေသားဆောင်တပ်တာဝန်ရှိသူ9ယောက်ကို EU ဥရောပသမဂ္ဂကအရေးယူပိတ်ဆို့လိုက်ပါတယ်။ပိုင်ဆိုင်မှုတွေထိန်းချုပ်လိုက်တယ်လို့ပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုတွေပါဝင်တဲ့အရေးယူမှုတွေချမှတ်လိုက်တယ်လို့ဥရောပကောင်စီကဒီကနေ့ကြေညာခဲ့တာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေးဆချက်အစီရင်ခံစာနဲ့သခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့စမ်းပြည်နယ်တွေကလူ့အခွင့်အရေးကျူးလွန်မှုဆိုင်ရာတခြားအစီရင်ခံစာတွေအပေါ်မူတည်ပြီးတော့အခုလိုအရေးယူမှုတွေလုပ်ခဲ့တာလို့ကြေညာချက်မှာဖော်ပြထားပါတယ်။ပိတ်ဆို့တံဖက်ဆိုင်ရာသူတွေထဲမှာတပ်မ69တပ်မှုတာဝန်ယူခဲ့သူဗိုလ်မှူးချုပ်ခင်ဟိုင်တပ်မ33ဗိုလ်မှူးအောင်မျိုးသူခလာရ964ကဗိုလ်မှူးတန်းစော်ဝင်းတက်ကြည်ဘကျော်တောင်ပစားခြေဆိုင်ငွေကြေးဆောင်တက်တပ်မှုထွန်းနိုင်စီရီပြင်အခြေဆိုင်ငွေကြေးဆောင်တက်ကတက်ကြက်ကြော်ချီနဲ့မြောက်ပိုင်းတိုင်းတိုင်းမူဟောင်းဗိုလ်ချုပ်ညီညီဆွေတို့ပါဝင်ပါတယ်။အခုလိုအရေးယူလိုက်တဲ့အတွက်အင်ယူကမြန်မာလုံခြုံရေးတာဝန်ရှိသူတွေကိုအရေးယူခဲ့တာစုစုပေါင်း14ယောက်ရှိသွားပါပြီ။ရိုဟင်ဂျာမွတ်စလင်တိုင်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရလောက်အောင်လူ့ခွင့်ရေးချိုးဖောက်မှုတွေလုပ်ခဲ့တယ်လို့ဆိုတဲ့ဒီစစ်တပ်ငွေကြေးဆောင်တက်နဲ့ရဲတပ်ဖွဲ့ကအရာရှိ9ယောက်ကိုဇွန်လတုန်းကပိတ်ဆို့တန်ခတ်မှုတွေလုပ်ခဲ့တော့ကတော့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဒီစိတ်စစ်တပ်ရဲ့ထိတ်တန့်တာဝန်ရှိသူတွေပါဝင်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးတော့ကိုလက်မခံတဲ့မြန်မာအစိုးရကတော့လူ့အခွင့်အရေးဆွတ်ဆွဲချက်တွေအတွက်ဒီဆောင်ကျန်းစစ်ဆေးမှုတွေလုပ်နေတယ်လို့ပြောကြားထားပါတယ်။